ကမ္ဘာကြီးကအခုခါမှာ COVID-19 ကာယောဂါအတွက်တရေရှင်ရဲ့တမျှအရေးကြီးဆုံးအခြေအနေကိုရောက်နေပြီဖြစ်ပြီးမသေးသင့်မဲ့သေဆုံးရတာတွေကျန်းမာရေးစနစ်ပျက်စီးသွားတာနဲ့စီးပွားရေးအခြေအနေဆိုးတွေနဲ့ရင်ဆိုင်ရတာမျိုးတွေဖြစ်မလာအောင်ကာကွယ်နိုင်ဖို့အတွက်ကမ္ဘာနိုင်ငံတွေနေနဲ့ချက်ချင်းအရေးယူဆောင်ရွက်ကြဖို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကတောက်ကြတဲ့ Geneva သတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်ပါတယ
် We are at a critical juncture in this pandemic.
အခုချိန်ကကမ္ဘာနိုင်ငံအများပြားမှာအထူးသဖြင့်ကမ္ဘာမြောက်ချမ်းကနိုင်ငံတွေမှာဒီကာယောဂါအတွက်တရေရှင်ရဲ့တမျှအရေးကြီးဆုံးအခြေအနေကိုရောက်နေပြီဖြစ်ပြီးလာမယ့်လတွေအတွင်းအခြေအနေသိပ်ကိုခက်ခဲလာနိုင်တယ်လို့တချို့နိုင်ငံတွေအတွက်ဆိုအန္တရာယ်သိပ်များလာမယ့်အနေအထားရှိတယ်လို့ပြောသွားတာပါနိုင်ငံတော်များများမှာအခုက COVID-19 ဖြစ်ပွားမှုတိုးလာနေပြီးဆေးရုံတွေအရေးပေါ်ဌာနတွေမနိုင်မနှင်းဖြစ်လာတာဒါမှမဟုတ်ဖြစ်လို့နီးပါးအခြေအနေရောက်လာတာတွေ့နေရတယ်လို့လည်းပြောပါတယ်အခြေအနေတွေထိမနိုင်သိမရဖြစ်မလာအောင်ကာကွယ်ဖို့အတွက်အချက်၅ချက်ကိုနိုင်ငံအစိုးရတွေကချက်ချင်းလှုံ့ဆော်ဖို့လည်းပြောပါတယ်။ကိုယ်နိုင်ငံထဲမှာဒီရောဂါနဲ့ပတ်သက်ပြီးဖြစ်ပွားနေတဲ့အခြေအနေမှန်ကိုသိအောင်လုပ်ဖို့လိုအပ်တယ်လို့ပြောပါတယ်။ဆေးရုံတွေအရေးပေါ်ဌာနတွေမှာလူနာတိုးလာနေသူတွေနေနဲ့လဲတက်နိုင်တဲ့အများဆုံးအခြေအနေကိုထိနိုင်အောင်လုပ်ကြဖို့ဒီကာယောဂါပြန့်ပွားမှုမရှိစေဖို့လိုအပ်တာတွေချပြပြီးနိုင်ငံအခြေအနေမှန်ကိုပြည်သူတွေသိအောင်တင်ပြဖို့ခေါင်းဆောင်တွေကိုတိုက်တွန်းလိုက်တာပါ။